ယူကရိန်းပဋိပက္ခပိုတင်းမာလာချိန်မှာအမေရိကန်နဲ့ရုရှားသမ္မတဒီနေ့ဖုန်းနဲ့ဆွေးနွေးကြဖို့ပြင်နေကြပါတယ်။ဒီမတိုင်ခင်ပြင်သစ်သမ္မတနဲ့ရုရှားသမ္မတအရင်ဆွေးနွေးကြမှာပါ။ရုရှားအနေနဲ့ယူကရိန်းကိုရှေ့ဘက်မှာဝန်တိုက်ဖို့အသင့်ဖြစ်နေပြီလို့အမေရိကန်ထောက်လိုင်းအစီကံစာတွေကဖော်ပြနေချိန်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရုရှားသမ္မတဗလာဒီမာပူတင်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့အခုလိုဆွေးနွေးပွဲစီစဉ်မှုတွေဖြစ်လာတာပါ။ရုရှားအခုလိုဝန်တိုက်တာကရှေ့ဘက်အစောဆုံးအနေနဲ့ဗိုလ်ရုနစ်မှာဖြစ်လာနိုင်တယ်လို့ထောက်လိုင်းအစီကံစာတွေကခန့်မှန်းထားချိန်မှာယူကရိန်းမြို့တော်ကီယက်မှာရှိတဲ့အမေရိကန်တန်ရုံးဝန်ထမ်းတွေကိုတော့ဆက်ပြောင်းရွှေ့နေပါပြီ။ဒါအပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းအခုလိုရုရှားစီးတိုက်ခတ်မှုအနေနဲ့တိုးလာနေတာကြောင့်အမေရိကန်တွေအနေနဲ့ယူကရိန်းကိုခရီးမသွားချဖို့နဲ့ရောက်ပြီးသားလူတွေလည်းချက်ချင်းပြန်လာချဖို့သတိပေးစာတွေထုတ်ပြန်ထားပါတယ်။တချို့အမေရိကန်တန်ဝန်ထမ်းအနေနဲ့ကတော့NATO စစ်မဟာမိတ်အဖွဲ့ဝင်ပိုလန်နိုင်ငံနဲ့ဆက်နေနေတဲ့ယူကရိန်းအနောက်ပိုင်းဒေသအထိကိုရွှေ့ပြောင်းပြီးယူကရိန်းနိုင်ငံနဲ့အမေရိကန်တန်ရုံတည်ရှိမှုထိန်းထားဖို့အလားအလာရှိနေပါတယ်ခင်ဗျ။